တကိုင်းတိုင်းပြည်များစက်မှုဆုံးမြန်မာ Vina Private Private Go LTD တည်ကျော်တဲ့စက်ယုံကအလုံသမားဝန်ထမ်းတရားကျော်ဟာတကိုင်းတိုင်းကနေမန္တလေးတိုင်းကိုဖျက်ပြီးနေပြည်တော်ကိုချီတက်လာနေရမှာမန္တလေးတိုင်းဝန်ကြီးချုပ်ယုံကတာဝန်ရှိသူတွေနဲ့အလုံသမားဝန်ကြီးဌာနညွှန်ကြားရေးမှုတွေကညီနိုင်မှုတွေလုပ်နေပါတယ်။တပိတ်စစ်ကြောင်းကိုရနာပြီးတွဲဆုံညီနိုင်ကြဖို့ညီနိုင်ပြောဖို့ပြောဆိုခဲ့ပေမဲ့တပိတ်စစ်ကြောင်းကတော့ရနာတော့မှမဟုတ်ဘူးလို့လူသမားတွေကပြောပါတယ်။ဒီကြောင်းပြည်သူကတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ပြည်ချောတဲ့စစ်ရုံကလူသမားတွေဟာအလုပ်ထုတ်ခံရပြီးနှစ်လကြာတဲ့အထိလူသမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့အလုပ်ရှင်ဘက်ကလည်းညီနိုင်ဆွေးနွေးမှုတွေမရှိတဲ့အတွက်သူတို့ပြဿနာကိုဖြေရှင်းဖို့ဒီပြည်တော်ကသမရယုံကိုချီတက်နေကြတာပါဒီကနေ့မှာတော့မန္တလေးတိုင်းဝန်ကြီးချုပ်ယုံကတာဝန်ရှိသူတွေအပါအဝင်အလို့သမားဝန်ကြီးဌာနကညွှန်ကြားရေးမှုတွေလာရောက်ညှိနှိုင်းခဲ့ပေမဲ့တပိတ်ကတော့ရန်နာအောင်မှမဟုတ်သေးဘူးဆိုပြီးအလို့သမားကောင်းဆောင်ကိုနှင်းအောင်ကပြောပါတယ်
ဝန်ကြီးဌာနအရင်နေနဲ့ကျိုးလာကြည့်တာကနေ့ရက်နေ့မှာကိုပေါင်းစီရဲ့ဆုံးချက်ကိုစောင့်ဖို့သူတို့ကကျွန်တော်တို့ကကြံပြီးတယ်တပိတ်ရံပေးပါအဲ့ဒီဆုံးချက်တိုင်းလိုက်လာဆောင်ရပါဆိုပြီးပြောပါတယ်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ဒီတပိတ်စီကြောင်ချက်လာတာဖြစ်ပြီးရတော့ကိုပေါင်းစီကိုတော့ကျွန်တော်တို့ကြွားရောက်ပြီးတော့ဆစ်ဆီးရဲ့ခံမယ်ဟိုနေ့ရက်နေ့မှာဆစ်ဆီးခံမှာပေါ့နေ့ရက်နေ့မှာကြွားပြီးဆစ်ဆီးခံမယ်ဆိုပေမဲ့ကျွန်တော်တို့မလက်ချန်တော့တပိတ်စီကြောင်ကပုံမှန်တိုင်းလဲဆက်တော့ပါမယ်အဲဒီကနေ့ကျွန်တော်တို့ကိုပါတော့တော့နှစ်ဦးတော့လောက်တော့သုံးဦးတော့လောက်ကျွန်တော်တို့ပို့ပါပါခင်ဗျာအဲသူကအဲဒီနေ့ရက်နေ့မှာညီမဖြစ်ပြတဲ့အတွက်ကျွန်တော်တို့ဒီနေ့ညညဟိုကားနဲ့ဆက်ပါပါအဲတပိတ်စီကြောင်ကတော့သူတို့ကြွားရောက်ပြီးဆစ်ဆီးခံတဲ့နေ့ကနေ့တော့ကျွန်တော်တို့နားပါမယ်အဲနောက်ရက်ကတော့ကျွန်တော်တို့သုံးရက်ညကိုအမေကျွန်တော်ကဆက်မှာဖြစ်ပြတဲ့အဲ့ရမင်းကြောင့်ကြောင့်ဆက်လာတဲ့အချိန်တွေကကျွန်တော်တို့ဆက်လက်ပြီးတော့လှုပ်ဆောင်သွားမှာပါ။ဒီကကြီးသတင်းစစ်တောင်းတော့ကျွန်တော်တို့ဘလို့ညီပုံမှန်လေးကရက်တမှုမရှိပါဘူး
။အလုတ်ရုံပိုင်ရှင်ကအလုတ်ထုတ်ပစ်ပြီးတဲ့နောက်စက်ရုံရှိမှနှစ်လကြာတဲ့အထိတပိတ်စကန်ဖွင့်ပြီးအလုတ်သမားအခွင့်အရေးအတွက်တောင်းဆိုဆန္ဒပြနေရကနေအလုတ်ရှင်ဘက်ကရောဝန်ကြီးဌာနဘက်ကပါပြေလည်အောင်ဖြည့်ရှင်းပေးနိုင်တာမျိုးတွေမရှိဘူးဆိုပြီးအလုတ်သမားတရားကျော်ဟာနေပြည်တော်သမရယုံကိုအေဘီလ29ရက်နေ့မနေ့ပိုင်းကစတင်ပြီးချီတက်ခဲ့ကြတာပါ။ဒီကနေ့ညီနိုင်မှုဟာအလို့သမားတွေအတွက်ကျင်းနေလောက်တဲ့အဖြေတွေထွက်မလာဘူးလို့လည်းကိုနေအောင်ကဆက်ပြောပြပါဗျ။
ဟိုကျိုးရရတော့ဟိုညမှုလေးဥပါလေးပြတယ်။သူကဒီကနေ့ကရောစပြောစကားကိုပြန်မှာတပိတ်ရမှာလို့ပြောတယ်။အဲသွားပြီးတော့ရှစ်ဆေးကံမှာရှစ်ဆေးကံညတုံးရနေကိုစကားကိုပြန်မှာသူလာပြီးတော့အဲဒီအမိန်ကျန်တာကိုဖတ်ကြပြီးတော့မင်းတို့ကိစ္စကိုပြေလျောင်ဖြေရှင်းပြပါမယ်လို့ပြောပါတယ်။အဲကျွန်တော်ရှစ်ဆေးကံညတုံးရနေကိုဟိုသူကဒီကောင်စီရဲ့အမိန်ကိုကြည့်ပြီးတော့ဒါကြိုင်အရေးဆက်ရုံမှာလုံးချက်လို့ဒီမှာရှိမှာဒီအမေကျွန်တော်တို့ဖတ်ကြမယ်အမေကျွန်တော်သားတိုင်းနဲ့အားလုံးလက်ခံမယ်လို့ဒီမှာပြောပါတယ်။ဟုတ်ကဲ့ဒီကနေ့ကျန်းတာချက်ကဟိုကျင်းနေတဲ့ဆရာမရှိပါဘူး။မရတဲ့ကြောင့်ရင်းကဟိုကျွန်တော်တို့ဟိုမှာလည်းသူတို့ပြေးနေမယ်ဆိုရင်လာပြီးတော့ညှိပေးလို့ရတာပဲ
။ဟ
ိုကောင်စီအမေကိုရှောက်ပြမလို့ဘော။အခုကျွန်တော်တို့ဖြစ်နေတာကဟိုသပိတ်ချက်တော့ဆက်နေပြီ။သပိတ်ချက်တော့ဆက်နေပြီဆိုတာဖြစ်ပြီးအတွက်ကျွန်တော်တို့လာရောက်ဖြေရှင်းပြရမှာသူတို့တော်ပါမှာ
။နေတဲ့မိုးတန်ဒီအောက်မှာကလေးငယ်တွေကိုချီးပိုးပြီးအလုသမားတွေဟာသူတို့အခွင့်အရေးအတွက်တောင်းဆိုဖို့အတွက်ချီတက်လမ်းလျှောက်နေကြတာပါ။အလုသမားတွေဘက်ကတော့တရားဥပဒေစိုးမိုးရေးနဲ့လုပ်ငန်းခွင်ထဲမှာအလုလုခွင့်ပြန်ရရင်အလုသမားတွေရဲ့နစ်နာမှုတွေကိုအလုရှင်အလုသမားအစိုးရဝန်ကြီးဌာနအနေနဲ့သုံးဖွင့်ဆိုင်ဖြေရှင်းပေးရေးကိစ္စကိုအဓိကတောင်းဆိုခဲ့ပြီးသူတို့တောင်းဆိုမှုတွေကိုအလုရှင်ဘက်ကလျှို့ရှုပြီးတော့အလုထုတ်ပြစ်ခဲ့တာအလုထုတ်ပြစ်ခဲ့ပြီးတဲ့နောက်လုသမားဝန်ကြီးဌာနဘက်ကနေဖြေရှင်းပေးမှုမရှိခဲ့ဘူးဆိုပြီးအခုလိုမျိုးချီတက်မှုတွေလုပ်ခဲ့ရခြင်းဖြစ်တယ်လို့လည်းဆိုပါရယ်။ရာသီဥတုပြင်းထန်တဲ့နေရောင်အောက်မှာချီတက်နေတဲ့အလုသမားတချို့ကတော့ကျန်းမာရေးထိခိုက်မှုတွေရှိနေပြီးအမျိုးသမီးတွေအပါအဝင်လူ20လောက်မပါဝင်တော့ပေမဲ့လူဝင်အား100ကျော်နဲ့လမ်းလျှောက်ချီတက်မှုကိုတော့ဆက်လုပ်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါရယ်ရှင်။